ကမ္ဘာမြေကြီးရှိနေဖို့အတွက်ကျွန်တော်တို့နိုင်ငံတော်သချင်းကဖော်ပြထားတာကိုတွေ့ကြရပါလိမ့်မယ်အထူးသဖြင့်လွတ်လပ်ရေးခေါင်းဆောင်များရဲ့အမျှော်မြင်ကြီးမှုကိုပြသတဲ့နိုင်ငံတော်သချင်းရဲ့ခြေစဉ်ပိုက်ဟာနိုင်ငံသားတိုင်းလိုက်နာထိမ့်သိမ်းဆောင်ရှောက်ရမယ်အချက်လက်တွေကိုဖော်ညွှန်းထားပါတယ်ဒါပေမဲ့မြန်မာနိုင်ငံကိုအာဏာရှင်စနစ်စတင်အသက်သွင်းလိုက်တဲ့အချိန်မှာတော့နိုင်ငံတော်သချင ုံတဲ့တခြင်းတစ်ပုဒ်ဖြစ်လာပါပြီ။နိုင်ငံသားတိုင်းဟာနိုင်ငံတော်တခြင်းရဲ့ခြေစဉ်ပိုင်မှာပါတဲ့တရားမျှတခြင်းလွတ်လပ်ခြင်းနိုင်ငံသားအလုံးစိတ်နှလုံးငြိမ်းချမ်းခြင်းအခွင့်အရေးတူညီမျှတပြီးဝါဒဖြူစင်တဲ့နိုင်ငံဖြစ်ချင်းဆိုတာတွေဟာပြည်တော်စုမြန်မာနိုင်ငံရဲ့အမွေအနှစ်အစစ်တွေပဲဖြစ်ပါတယ်။အဲ့ဒီအမွေအနှစ်တွေကိုထိမ့်သိမ့်ရှောက်ရှောက်နိုင်မှကဘာမကြေ၍မြန်မာပြည်ကြီးတည်ရှိနေမှာပဲဖြစ်ပါတယ်။ဒီတစ်ပတ်မှာလည်းကဘာမကြေမြန်မာပြည်ကြီးဖြစ်ဖို့အတွက်ဒီမိုကရေစီဖွဲ့စည်းပုံအခြေခံဥပဒေအရေးကြီးကြောင်းကိုဆက်ပြီးတင်ပြမှာဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံဟာနှစ်ပေါင်း60လောက်ပြစ်ဒဏ်နဲ့အခွင့်အရေးမှာပြစ်ဒဏ်တွေကြီးပဲပြတ်ထန်းခံရတဲ့နိုင်ငံလို့ကျွန်တော်ခဏခဏပြောပါတယ်။အမှန်ပါပဲကျွန်တော်တို့ဟာအခွင့်အရေးဆိုတာဘာမှရေရာတိကျွင့်မရကြပါဘူး။အခွင့်အရေးနဲ့ပတ်သက်လာပြီဆိုရင်ကျွန်တော်တို့ဟာပြစ်ဒဏ်တွေကိုအရင်ဆုံးသွားပြီးစိတ်ထဲမှာစဉ်းစားကြပါတယ်။ငါဒီအခွင့်အရေးကိုတောင်းလိုက်ရင်ဘယ်လိုပြစ်ဒဏ်တွေများခံရမလဲ။ဘယ်လိုများအေးအေးယူခံရမလဲဆိုတဲ့အသည့်ကအရင်ဝင်းဝင်လာပါတယ်။ဒါကြောင့်ကျွန်တော်တို့ဟာပြစ်ဒဏ်တွေကိုသာခေါင်းထဲမှာဆွဲကြံနေခဲ့ပြီးအခွင့်အရေးနဲ့ပတ်သက်လို့တိကျွင့်မရကြတော့ပါဘူး။မှန်ပါတယ်။အစိုးရဆက်ဆက်ဟာဖွဲ့စည်းပုံအခြေခံဥပဒေဆိုတာပြည်သူလူထုနဲ့မသက်ဆိုင်အောင်လဲထားခဲ့ကြပါတယ်။ပြည်သူလူထုကိုတည်တည်ချာချာဂဂနနတိကျွင့်မပေးဘဲရှုတ်ဝက်ခဲ့ကြတာလည်းဖြစ်ပါတယ်။တကယ်တော့ဖွဲ့စည်းပုံအခြေခံဥပဒေဆိုတာပြည်သူလူထုရဲ့အခွင့်အရေးတွေကိုထက်သွင်းရေးဆွဲရတဲ့အရာမျိုးပဲဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေလို့ပြောလိုက်တာနဲ့ပြည်သူလူထုရဲ့အခွင့်အရေးဘလောက်ရှိတယ်၊ဘယ်များရှိတယ်အဲ့ဒီအခွင့်အရေးတွေကိုတော်ဝင်ရှိတဲ့လူတွေကဘယ်လိုကာကွယ်ပေးရမယ်ဆိုတာထက်သွင်းဖော်ပြထားပြီးဖြစ်ပါတယ်။ဒါဟာပြည်သူလူအတွက်အင်မတန်မှအရေးကြီးတဲ့ကိစ္စဖြစ်ပါတယ်။ဒါကြောင့်အာဏာရှင်အစိုးရတွေဟာပြည်သူလူရဲ့အကျိုးကိုဖော်ပြပေးနိုင်တဲ့ပြည်သူလူရဲ့အခွင့်အရေးကိုတိုက်သွားစေနိုင်တဲ့ဘယ်အရာကိုမှသူတို့ခွင့်မပြုခဲ့ကြပါဘူး။အင်မတန်မှလည်းရည်စရာကောင်းပါတယ်။ကျွန်တော်တို့မြန်မာနိုင်ငံကြီးဟာအချင်းတောင်နဲ့တူပါတယ်လို့ကျွန်တော်ပြောဆိုသုံးသုံးလေးရှိပါတယ်။ကျွန်တော်အချင်းတောင်နဲ့မှနေစဉ်ကာလအမြဲတမ်းစဉ်းစားမိတာရှိပါတယ်။အချင်းတောင်ကအုပ်ချုပ်တဲ့ပုံစံဆက်ဆံတဲ့ပုံစံလက်ပတ်နေတဲ့ရန်ရည်တွေကိုကြည့်လိုက်ရင်မြန်မာနိုင်ငံအသေးစားလေးတစ်ခုပါပဲအချင်းတောင်ထဲမှာအချင်းတောင်လက်ဆွဲဥပဒေဆိုတာရှိပါတယ်အဲ့ဒီဥပဒေဟာအချင်းတောင်ရဲ့အခြေခံဥပဒေတွေဖြစ်ပါတယ်အချင်းတောင်ရဲ့အမြင့်ဆုံးပုဂ္ဂိုလ်ရဲ့တာဝန်တွေဟာဘာဖြစ်တယ်အချင်းသားတယောက်ချင်းစီရတဲ့ရတဲ့အခွင့်အရေးတွေဟာဘာဖြစ်တယ်အချင်းသားတွေအချင်းတောင်ထဲမှာပြစ်မှုထပ်ကျူးလို့ရင်ပေးနိုင်တဲ့ပြစ်ဒဏ်တွေဟာဘာဖြစ်တယ်ဆိုတာထက်သွင်းဖော်ပြထားကြပါတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်ပို့ပြီးအာရုံစိုက်လာတာဟာကျွန်တော်အချင်းတောင်ဘဝရဲ့အတွေ့အကြုံနဲ့လဲဆက်ဆက်ပတ်သက်နေပါတယ်ကျွန်တော်အချင်းတောင်ကိုစတင်ရောက်စဉ်ကအသက်20ရွယ်ဖြစ်ပါတယ်ကျွန်တော်တို့ဟာဥပဒေနဲ့အင်မတန်ဝေးကွာတဲ့ចောင်းသားလူငယ်တွေဖြစ်ပါတယ်ဥပဒေဆိုတာတနည်းအားဖြင့်ကျွန်တော်တို့မယုံကြည်တဲ့အရာမျိုးဖြစ်ပါတယ်အဲ့ဒီဥပဒေဆိုတာတွေကိုအာဏာရှိသူတွေကရေးကျင်သလိုရေးလုပ်ချင်သလိုလုပ်နေကြတဲ့ဆိုတဲ့အမြင်ကျွန်တော်မှတကယ်ရှိခဲ့ပါတယ်ဒါပေမဲ့တကယ်တမ်းအချင်းတောင်အာဏာပိုင်တွေနဲ့ဆက်ဆံလာရတဲ့အခါမှာတော့အချင်းတောင်အာဏာပိုင်တွေဟာအချင်းတောင်လက်ဆွဲဥပဒေကိုတနည်းအားဖြင့်အချင်းတောင်ရဲ့ဖွဲ့စည်းပုံဥပဒေကိုထုတ်ထုတ်ပြီးပြောလို့ရှိပါတယ်တခုခုလုပ်မယ်ဆိုရင်ဒါဟာအချင်းတောင်တစ်ဆဲဥတွေဘယ်ဟာနဲ့ညီဆွနဲ့ခွင့်မပြုနိုင်ဘူးဘယ်လိုအေးအေးယူခံရမလဲအချင်းတောင်တစ်ဆဲဥတွေရဲ့လုပ်ပိုင်ခွင့်ဘလောက်ဘယ်လိုလုပ်လို့မရဘူးဆိုတာတွေကိုပြောပါတယ်ဒါကြောင့်ကျွန်တော်စဉ်းစားမိပါတယ်ကျွန်တော်တို့ဟာအချင်းတောင်တစ်ဆဲဥတွေရဲ့အပြင်ကနေပြောတဲ့အခါမှာအင်ပတန်မှခက်ခဲပါတယ်ဒါကြောင့်ကျွန်တော်တို့ဘက်ကတောင်းဆိုပါတယ်ဒါဆိုရင်ခမရတို့ပြောတဲ့အချင်းတောင်ဖွဲ့စည်းပုံဥတွေကြီးကိုကျုပ်တို့ကိုပြပါကျုပ်တို့လည်းလေ့လာခြင်းလို့ပါလို့ပြောလိုက်တဲ့အခါမှာတော့အဲ့ဒါဟာအချင်းသားကင်ခွင့်မရှိဘူးလို့အမြဲတမ်းတုံ့ပြန်ပါတယ်အချင်းသားကြည့်ဝင်မရှိဘူးလို့ဆိုပါတယ်ရည်စရာအင်မတန်ကောင်းပါတယ်ကျွန်တော်ပြန်ပြီးစဉ်းစားမိတဲ့ခါမှာငါတို့မြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေလည်းတို့လိုဖြစ်နေရတာကိုကွန်ဆယ်လေးဖွဲ့စည်းပုံအခြေခံဥပဒေဆိုတာရှိတယ်အဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပေးတဲ့တိုင်းသူပြည်သားတွေရဲ့အခွင့်အရေးဆိုတာရှိတယ်ဒါပေမဲ့အဲ့ဒီအခွင့်အရေးတွေကိုကြည့်ချင်းသိချင်းရင်ဘယ်မှာသွားကြည့်ရပါနောက်ဆုံးတော့ကျွန်တော်တို့မြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေဟာကျွန်တော်တို့အခွင့်အရေးအတွက်ရေးဆွဲရတဲ့ဖွဲ့စည်းပုံကိုတိကျွင့်မရှိပါဘူးကြည့်ွင့်မရှိပါဘူးဆိုတဲ့အခြေအနေကိုလုံလုံရရာကြီးရောက်ခဲ့ပါတယ်ဖွဲ့စည်းပုံမှာပါတဲ့အခွင့်အရေးတွေကိုတည်သွားရင်အဲ့ဒီအခွင့်အရေးတွေတောင်းဆိုလာမှာကိုအာဏာရှင်တွေကြောက်ပါတယ်။ဒါကြောင့်ဖွဲ့စည်းပုံအခြေခံဥပဒေဆိုတာရှိတော့ရှိပါတယ်။နိုင်ငံသူနိုင်ငံသားတွေတည်ခွင့်မရှိတဲ့အရာ၊ကြည်ခွင့်မရှိတဲ့အရာ၊ကြည်ခွင့်တည်ခွင့်တောင်းခံရင်လည်းအရေးယူခံရနိုင်တယ်။ Tilo Nalelo, Cocon Ego, Tonsu Gain, a Yu, a Pibe Kayame, a Yapi, Pazibu, a Chigan Uriha, General Yamaning Ama, she needed a Janguro, General Gong on the Popo Kajabare, a Jenong a Pete Tinganzaba, Jesu de Mare, General Jimmy Bam.
Don't